ယူကရိန်းနိုင်ငံကကောက်နှံတွေကိုပြပတင်ပို့နှံဖို့အတွက်ယူကရိန်းစစ်ကမ်း၃ခုကနေပြီးတော့ပင်လယ်နဲ့အတွင်းရုရှားစစ်သည်မော်တွေကိုဖျက်ချော်ခွင့်ပေးတဲ့တနည်းနည်းပါးကြားသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီးလို့ရုရှားကနေပြီးတော့တနင်္လာနေ့မှာကြေညာသွားပါတယ်။ကမ္ဘာစနေအခါအကြက်တဲဖြစ်နေတဲ့အချိန်ပင်လယ်နဲ့ထဲကိုယူကရိန်းကောက်နှံတွေဖျက်တမ်းခွင့်ရဖို့ဒီသဘောတူညီချက်ကိုကုလသမဂ္ဂနဲ့ထူရကီနိုင်ငံတွေကဂျောင်းဝင်ညှိနှိုင်းပေးခဲ့ကြတာပါ။အဲဒီကဖျက်တမ်းတဲ့ကောက်နှံအများပြားကိုတင်မောနဲ့အာဖရိကအရှေ့လေပိုင်းနဲ့အာရှကဆင်းရဲတဲ့တိုင်းပြည်တွေကိုပို့ပေးနိုင်ခဲ့ပါတယ်။အခုလိုမျိုးရုရှားလုတ်တာကိုဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကန့်ကွက်ပါတယ်။ပင်လယ်နဲ့ဖြတ်တန်းတဲ့ဒီပို့ကုန်တွေဟာဒုက္ခတွေ့နေတဲ့ကမ္ဘာကြီးအတွက်မျှော်လင့်ချက်ဖြစ်ပြီးတော့ကမ္ဘာစနစ်အခါဖူလုံရေးအတွက်လည်းအသက်အမြတ်ရေးပါတယ်ဆိုပြီးသူကပြောပါတယ်။ပရိပခဥရုယာတိဖောက်ပြမှုစွန့်ရင်ဈေးနှုန်းနဲ့တခြားကိစ္စရပ်တွေအမျိုးမျိုးကြောင့်စနစ်အခါထုတ်လုပ်မှုနဲ့ရရှိနိုင်မှုအနှောက်အအားတွေရှိနေတဲ့အချိန်မှာဒီသဘောတူညီချက်ရရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မတ်လကစပြီးတော့စနစ်အခါဈေးနှုန်း23ရာခိုင်နှုန်းအထိကိုကျဆင်းနိုင်ခဲ့တယ်ဒီကနေ့ရုရှားဆုံးဖြတ်ချက်ကတော့နေရာတိုင်းကလိုအပ်ချက်ရှိနေသူတွေကိုထိုးနှက်မှုဖြစ်ပါလိမ့်မယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကပြောသွားပါတယ်။ကောက်နှံသင်္ဘောတွာလာမှုတွေကိုဖြတ်တောက်လိုက်တဲ့အခုဒီရုရှားလုပ်ရဟာနောက်ထပ်ရက်ဆက်ကြမ်းကြုတ်မှုတစ်ခုပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သိုမတ်စ်ဂရမ်ဖီးကလည်းတုံ့ပြန်ပါတယ်။ရုရှားရဲ့နိုင်ငံရေးကစားမှုဟာအာဖရိကဥကျော်ဒေသကအဟာရဓာတ်မပြည့်ဝတဲ့ကလေးငယ်တွေနောက်ကလေးမိခင်တွေစသဖြင့်လူသားတွေကိုထိခိုက်ခံစားရစေလိမ့်မယ်လို့အမေရိကန်သံတမန်ကြီးကလည်းပြောပါတယ်ယူကရိန်းကောက်နှံသင်္ဘောတွေတွာလာခွင့်ကိုရုရှားအနေနဲ့ဖြစ်နိုင်သမျှပြန်ခွင့်ပြုတဲ့နယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းသတင်းတောက်တွေကိုပြောပါတယ်ယူကရိန်းနဲ့ရုရှားဟာဂျုံဘာလီနေဂျာစီနဲ့တခြားဈေးနှုန်းသင့်စားနပ်ရိက္ခာတွေကိုကမ္ဘာမှာအဓိကတင်ပို့နေတဲ့နိုင်ငံတွေဖြစ်ကြပါတယ်ယူကရိန်းကကောက်နှံတွေကိုပင်လယ်ကတင်ပို့မှုဟာအကောင်းဆုံးလမ်းဖြစ်တာမို့လို့အခုလိုရုရှားရဲ့ဆုံးဖြတ်ချက်ကြောင့်စားနပ်ရိက္ခာဈေးနှုန်းမြင့်တက်လာပြီးတော့ကမ္ဘာစီးရင်သားတွေအတွက်ငတ်မုတ်ခေါင်းပါမှုဖြစ်လာစေလိမ့်မယ်လို့ယူကရိန်းရဲ့စိုက်ပျိုးရေးမူဝါဒဝန်ကြီးက VOA ကိုမှတ်ချက်စကားပြောပါတယ်ယူကရိန်းကောက်နှံတွေကိုတင်ပို့နိုင်မှုအတွက်တခြားနည်းလမ်းအားလုံးကိုလည်းအသုံးပြုသွားမယ်လို့သူကပြောဆိုထားပါတယ်